စစ်ရေးတင်းမာနေတဲ့ဒီတင်းတိုင်းတိုင်းတဝဲခရိုင်မှာစစ်ကောင်စီရဲ့အခုလိုညာဘက်ပစ်ခတ်မှုကြောင့်မြုပ်ကန်နှစ်ဦးတေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတင်းမာမှုရှိနေချိန်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာဖမ်းဆီးတာတွေလည်းရှိတယ်လို့ဒီဒေသခံတွေကပြောပါတယ်ဒီကြောင့်နောက်ဆုံးအချိန်ထိရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
တဝဲမြို့မှာမင်းညာဘက်ကပစ်ခတ်မှုတွေနဲ့ပောက်ကွဲသံတွေကြားခဲ့ရပြီးတော့မျိုးကန်နှစ်ယောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံမော်ရက်ကွက်စောမိညူလန်းစုံမှာအမျိုးသားနှစ်ဦးတေဆုံးခဲ့ပြီးစိုက်ကယ်နှစီးမိရှုခံထားရတယ်လို့မြို့ကန်တူကပြောပါတယ
်ဆက်လက်နေတဲ့မြို့ထဲမှာပတ်ပြီးတော့ပြစ်သွားတာအမှားအရသားနှစ်ယောက်ဇေသွားတယ်ဟိုလူလက်ပိုင်းဗျလူလက်ပိုင်းနှစ်ယောက်အမျိုးသားပဲစိုက်ကယ်နှစီးလဲဒီလမ်းမှာတင်မိရှုခဲ့တယ်ပေါ့
တနင်္သာရီတိုင်းတဝဲခရိုင်တွေကလောင်းလုံမြို့နယ်မှာပြီးခဲ့တဲ့မေလ23ရက်နေ့ကလူမှုကြီးကြပ်ရေးယုံစစ်ဖက်ရေးရာလူညူရေးတပ်ဖွဲ့ယုံနဲ့လောင်းလုံမြို့မှာရဲစခန်းတို့ကိုတဝဲပျောက်ကြားတပ်ဖွဲ့နဲ့တဝဲနဂါးတပ်ခွဲငါတို့ပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာပါအဲ့ဒီဖြစ်စဉ်ပြီးတဲ့နောက်ပိုင်းဒီကနေ့အချိန်ထိထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကစစ်ဆေးတာတွေပို့ပြီးတော့လုလာတယ်လို့လည်းမြို့ကန်တွေကပြောပါတယ
်ထိတွေ့မှုကတော့ခုချိန်ထိမရှိဘူးလားမရှိသေးဘူးပေါ့နော်ဒါပေမဲ့မျိုးအတွင်းပိုင်းကိုဆိုတော့ဟိုစစ်ဆေးတိကျလာလို့ပါလို့ဟိုဖမ်းဆီးရတော့ရှိနေတယ်ဒီနေ့ရှိပေါ့ဟုတ်အားလုံးမျိုးပေါ်မှာတော့မနေ့ဆော်ရီးတဲ့ကနေပြီးတော့အဒီအားအများကြီးနဲ့စစ်တာတော့ဘာလို့အဲ့လိုရှိလဲပြီးတော့မျိုးအဝင်တသားလေးမှလည်းစစ်တာရှိတယ
်စစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်တိုးလာတယ်လို့မျိုးပေါ်မှာလည်းလမ်းသွားလမ်းလာတွေကိုစစ်ဆေးတာညဘက်အဲစင်းစစ်တာတွေကိုတောက်လျှောက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်တဝဲမြို့နယ်ကထိခိုက်သေးဆုံးမှုတွေဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုဖို့ကတော့ခက်ခဲနေပြီးတော့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။လောင်းလုံမြို့ပေါ်မှာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တဲ့မြို့ပြစစ်ဆင်ရေးပြည့်ရဲ့အချိန်ကစပြီးတိုက်ခိုက်မှုတွေမရှိတာသတင်းပတ်နဲ့ချီရှိသွားပြီလို့လည်းပြောပါရယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေကနေမီရှင်းလင်းလုပ်တာတွေတော့ရှိတယ်လို့လည်းပြောပါရယ်။
ခုလက်ရှိမှာတော့ဆိုတော့ဟိုဟာအဲတဝဲဆိုလို့ရှိရင်ဒီအရှိတော်နယ်ပေါ့နော်ဒီအဲတမလေးခြေဆိုင်ရှိတဲ့နေရာပေါ့အဲ့ဒီဘက်မှာတော့ဒီစစ်ကောင်စီရနေပြီးတော့စစ်ကြောထိုးတာတွေပါရှိတယ်ပေါ့ဒီရင်ဆက်ပို့ပြီးတော့ဟောအင်အားအများကြီးနဲ့ထိုးနေတဲ့ဟာတွေရှိတယ်ပေါ့နော်အာစစ်ရေးအနေနဲ့ကကြာတော့ဒီခုမိုးရေကာလဆိုတော့တို့ကဒီစစ်ကြောထိုးပြီးတော့ရွာတွေပတ်သွားတာတို့ပြည်သူတွေဖမ်းဆီးရတော့ပြစ်ဒဏ်ရတော့အဲ့ဒါတွေပဲပုံမှန်တိုင်းတော့တွားနေတယ်တဝယ်မှာတော့၄မြို့နယ်ရှိရပါတော့ခရိုင်ဆိုလို့ရှိရင်အဲဒါ၄မြို့နယ်စလုံးမှာတော့အကုန်လုံးနေရာတိုင်းမှာဖြစ်နေတဲ့ဟာမျိုးတော့မရှိဘူးပေါ့ဟုတ်တို့ကတနေရာဖြစ်ရင်တနေရာကြံတဲ့၃မြို့နယ်ကတော့နည်းသက်သာတယ်ပေါ့ဟုတ်
တနင်္သာရီတိုင်းရေပြည်မြို့နယ်မှာလည်းအခုရက်ပိုင်းနဲ့စစ်ကောင်စီတပ်သားတွေမျိုးပေါ်နဲ့ရွာတွေမှာဝင်ရောက်လာတာရှိပြီးတော့ဒေသခံတချို့ဖမ်းဆီးခံရတာရှိတယ်လို့နေခံတွေကပြောပါတယ်။ရေပြူမျိုးနယ်နယ်လီရွာမှာလည်းမင်းညာတို့ကစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တူဒဏ်ရာရခဲ့တယ်လို့ဒေသရင်းမီဒီယာတွေကဖော်ပြပါတယ်။စစ်ကောင်စီဘက်ကတနင်္သာရီတိုင်းတွေကထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပုံပြီးချထားတယ်လို့ဖန်စီစစ်စီရီလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။